Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2014ခုနှစ်စက်တင်ဘာလ10ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
ကျွန်တော်ကတော့ဝင်းမင်ပါဒီနေ့ထိပ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေကတော့ယူကရိန်းမှာအပြစ်ရက်ဆဲရေးနေရာများစွာမှာထိန်းထားနိုင်ပေမဲ့ဒီအပြစ်ခတ်ရက်ဆဲရေးသဘောတူညီချက်ပြတ်ပြားသွားမှာဆိုရင်နေရပါသေးတယ်။အီဘိုလာရောဂါကာကွယ်တိုက်ဖျက်ရေးအတွက်တော့နိုင်ငံတကာအနေနဲ့ဝိုင်းလုပ်ပေးကြဖို့သမ္မတဘရက်အိုဘားမားကအလေးနဲ့ဆော်လိုက်ပါတယ်။တချိန်ထဲမှာအမေရိကန်သမ္မတရဲ့နိုဝင်ဘာတရုတ်နိုင်ငံခီးစဉ်အတွက်ပြင်ဆင်ဖို့အမေရိကန်နိုင်ငံတော်လုံခြုံရေးချန်ပေးရာရှိဘီဂျင်းမြို့တော်ကိုရောက်ရှိနေပါတယ်။ဒီသတင်းတွေနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုကြီးညာပေးသွားမှာပါမှတ်ရင်ချင်းနိုင်ရေး
ကောင်းပါပြီကိုဝင်းမေရေ2015ရွေးကောက်ပွဲမှာသမ္မတအဖြစ်ဆက်လက်အရွေးခံဖို့ရှိမရှိပြည်သူဆန္ဒကိုကြည့်ပြီးမှဆုံးဖြတ်မှာဖြစ်တယ်လို့ဥရောပကိုရောက်နေတဲ့သမ္မတဦးသိန်းစိန်ကပြောလိုက်ပါတယ်ဒီဘောသဘောထားအမြင်တွေဘယ်လိုရှိပါသလဲ
သူကပြောတော့ပြည်သူဆန္ဒအရာပဲလို့ဆိုတော့တော်တော်တော့ခက်တာပဲသမ္မတရေးချင်ရင်စနစ်ကဒီမှာ interact ရွေးတာလေဒီလိုသာနာတိုင်းရိုက်မှာမဟုတ်ပဲ
တရင်စီစဉ်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်တခါ American သမ္မတကAmerican သမ္မတဘရက်အိုဘားမားဟာတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့ APEC ထိပ်သီးညီလာခံကိုလာမဲ့နိုဝင်ဘာလထဲမှာတက်ရောက်ဖို့ရှိတယ်လို့မြန်မာနိုင်ငံကလည်းတက်ရောက်ဖို့ရှိတဲ့အကြောင်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ဒေါခင်မျိုးတတတို့ကပြောပြပါဦးမယ်ရှင
်။ယူကရိန်းရာရှိတွေကယူကရိန်းနဲ့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေအကြအပြစ်ခတ်ရစေးရေးကိုနိုင်ငံအနှံ့အပြားနေရာများစွာမှာဆက်ထိန်းထားနိုင်ပေမဲ့အပြစ်ရရေးပြက်ပြားသွားမှာစိုးရိမ်နေရသေးတယ်လို့ထုတ်ပြောလိုက်ပါတယ်။တနင်္ဂနွေနေ့မှာတိုက်ပွဲကြီးတွေမရှိခဲ့ပေမဲ့စနေနေ့ကယူကရိန်းရှေ့ပိုင်းမှာဘုံကျဲမှုတွေနဲ့တိုက်ခိုက်မှုကြီးတွေဆက်လက်ဖြစ်ပွားခဲ့တာကြောင့်အခုလိုနှစ်ရက်တာအပြစ်ခတ်ရစေးသဘောတူညီမှုပြက်ပြားသွားနိုင်တဲ့အခြေအနေကိုစိုးရိမ်နေကြတာပါ။ဒါပေမဲ့တနင်္ဂနွေနေ့ညတုန်းကဒေါညက်စ်မြို့လေစိမ်းကြီးဘုံကျဲတိုက်ခိုက်မှုကြောင့်ရွာငယ်တစ်ခုကနေနှလုံးမီးလောင်ခဲ့တယ်လို့မာရီယူပူမြို့အနီးတိုက်ခိုက်မှုတွေမှာလည်းရသားထူးသေဆုံးပြီးသုံးဒဏ်ရာတွေရခဲ့ပါတယ်။ဒီတိုက်ပွဲတွေဖြစ်ရတာပေါ့နှစ်ဖက်လုံးကတော့တစ်ဖက်ကိုတစ်ဖက်အပြန်အလှန်ဆွဆွေးနေကြပါတယ်ယူကရိန်းအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီပြောခွင့်ရသူကယူကရိန်းအစိုးရတပ်ဖွဲ့တွေဘက်ကတော့အပြစ်ခတ်ရရေးသဘောတူညီချက်ကိုအပြည့်အဝလိုက်လံနေတယ်တစ်ချိန်တည်းမှာပြီးခဲ့တဲ့24နှစ်အတွင်းသူတို့ရဲ့စစ်ဆေးရေးဂိတ်တွေကိုအကြမ်းဖက်သမားတွေဘက်ကတော့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဆိုပါတယ်ရုရှားလူလာတဲ့ခွဲထွက်ရေးသဘုံတွေဘက်ကလည်းစပါတက်ရက်ွက်စင်ကြီးဘုံမှာမော်တာကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရတယ်လို့ဆိုပြီးအရသားတွေရဲ့အိမ်လေးလုံးမိလောင်ပျက်စီးခဲ့တဲ့အကြောင်းနဲ့သူတို့အတွက်အပြစ်ခတ်ရဲ့ဆေးရေးဆိုတာမရှိတော့ဘူးလို့ပြောခဲ့ကြပါတယ်။လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ရုရှားဟာယူကရိန်းခွဲထွက်ရေးသမားတွေကိုလက်နက်ခဲယမ်းတွေနဲ့အခြားထောက်ပံ့တွေပေးပြီးပဋိပက္ခပူဆိုးအောင်မြှောက်ပင့်ပေးနေတဲ့တပ်တွေတွေရှိနေတယ်လို့တနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။ယူကရိန်းဒေသအရှေ့ဘက်မှာဖြစ်ပွားနေတဲ့ဆေးရဆူးမှုတွေနဲ့အရသားအခွင့်အရေးလွတ်လွတ်ရှိမှုတွေအတွက်နှစ်ဖက်လုံးမှာတာဝန်ရှိတယ်လို့လည်းဒီ Amnesty အဖွဲ့ကထုတ်ပြောထားပါတယ်ခင်ဗျာ။
အနောက်အာဖရိကဒေသမှာဖြစ်ပွားနေတဲ့အီဘိုလာပြဿနာအတွက်နိုင်ငံတကာကဝိုင်းပြီးတုံ့ပြန်ချက်ဖို့လိုအပ်နေပြီလို့ American သမ္မတ Barack Obama ကပြောကြားလိုက်ပါတယ်။ဒီရောဂါကိုမပြတ်နှံ့အောင်လုပ်နိုင်ရသနဲ့အနောက်အာဖရိကဒေသတွေမှာကျန်းမာရေးဆိုင်ရာအခြေခံအဆောက်အအုံအကောင်းကောင်းမရှိတဲ့အတွက်ဒီရောဂါပြန့်ပွားခဲ့ရတယ်လို့ဆိုပါတယ်။နိုင်ငံတကာကျန်းမာရေးလုံခြုံရေးရဲ့လုံခြုံရေးကိုတာဝန်ယူပေးဖို့အတွက် American စစ်ဖက်ကပစ္စည်းကရိယာအစုံအလင်းနဲ့အဖွဲ့အစည်းလေးတွေချပြီးလုပ်ဖို့လိုအပ်နေပြီလို့လည်းသမ္မတ Obama ကAmerican ရုပ်သံ NBC တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။တကယ်လို့ဒီကိစ္စကိုအခုကတည်းကမကင်တွယ်ဘူးဆိုရင်ဒါဟာအာဖရိကတလွှားမသားမကကမ္ဘာနိုင်ငံအနှံ့ကိုပါပြန့်နှံ့သွားဖို့ရှိတဲ့အပြင်ဒီယောဂါပို့ဟာဆေးမတိုးတော့ပဲပိုးပြီးကူးဆက်ဖို့လွယ်သွားနိုင်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။ဒါ့အပြင်ဒီအီဘိုလာပြဿနာကိုအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဦးစားပေးအဆင့်အနေနဲ့ဖြေရှင်းဖို့လိုအပ်နေပြီလို့ဆိုပါတယ်။အီဘိုလာကြောင့်ဂီနီ၊လိုင်ဘေးရီးယား၊ဆီးရီးယား၊လီယွန်နိုင်ငံတွေမှာလူပေါင်း 2,000 ကျော်အသက်ဆုံးခဲ့ရပြီဖြစ်ပါတယ်။အာဖရိကသမ္မတကအဒစ်စ်အဘာဘာမှာဒီကနေ့အရေးပေါ်အစည်းအဝေးချက်ကိုခေါ်ယူပြီးယောဂါဖြစ်ပွားနေတဲ့နိုင်ငံတွေမှာနေဆက်သွားလာခွင့်ပိတ်ပင်ဖို့နဲ့လေချောင်းသွားလာမှုတွေခိတ္တဆန်းငံ့ထားဖို့အပအဝင်ဒီယောဂါမပြန့်ပွားအောင်လုပ်နိုင်မဲ့ကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။အာဖရိကသမ္မတဥက္ကဋ္ဌကလည်းဒီယောဂါဖြစ်ပွားသူတွေကိုရှုံချပစ်တင်ပြီးဝမ်းကျင်မှုတွေဖြစ်မလာအောင်လူလူကျန်းမာရေးပညာပေးလုပ်ငန်းတွေလုပ်ဖို့လိုအပ်နေတယ်လို့အသေးထားပြောကြားခဲ့ပါတယ်
။တရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးချန်ပီယံရာရှိဆူဇန်ရိုက်စာ သူ့ရဲ့သုံးရက်တာခီးစဉ်အစဒီနေ့တနင်္လာနေ့မှာပဲတရုတ်ဆိုရကြီးနန်းတန်တမန်တူဖြစ်တဲ့ရန်ကြီးချီနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့တရုတ်နိုင်ငံကိုပထမဦးစားပေးတာကြောင့်နိုဝင်ဘာလတဲ့ဒီနိုင်ငံတရုတ်နိုင်ငံကိုလာမဲ့သူ့ခီးစဉ်အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုသူမလာရောက်ရတာဖြစ်တယ်လို့ပီကျင်းမြို့ကိုရောက်နေတဲ့ Mrs. Susan Rice ကပြောပါတယ်။ Mrs. Rice ကတရုတ်အမေရိကန်ဆက်ဆံရေးဟာအမေရိကန်ပြည်ထောင်စုအတွက်အလွန်ရေးကြီးတယ်။ဒီလိုအစ်စ်မြင့်တွေ့ဆုံမှုဆွေးနွေးမှုတွေဟာဆက်လက်လှုပ်ဆောင်ခြင်းအပြင်နှစ်ဖက်အကျိုးရှိစေမယ့်လုပ်ငန်းတွေနဲ့ဆက်ဆံရေးတရပိုမိုခိုင်မာအောင်ရည်ရှိတည်မြဲအောင်လှုပ်ဆောင်ရကြတယ်။ဒါဟာအမေရိကန်နဲ့တရုတ်တို့ရဲ့အကျိုးစီးပွားအတွက်သာမကတကမ္ဘာလုံးရဲ့အကျိုးစီးပွားအတွက်လိုအပ်တာလည်းဖြစ်တယ်လို့ဆိုပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်တွေတွေ့မြင်သွားဖို့ကိုတရုတ်ရာရှိတွေဘက်ကလည်းထုတ်ပြောခဲ့ကြပါတယ်။Mrs. Rice တကယ်တော့ဗိုလ်တူးနဲ့အမေရိကန်ပြည်ထောင်စုကိုပြန်မလာခင်မှာတရုတ်ကာကွယ်ရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာအေးပက်အာရှပစိဖိတ်ဒေသစီးပွားပူးပေါင်းဆောင်ရွက်ထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာ10ရက်ကနေ17ရက်နေ့အထိပီကျင်းမြို့မှာအင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်ခင်ဗျာ
။ Islamic State စစ်သွေးကြော်ရီပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲတဲ့ Zayrek El Hussein ကပန်ကြားလိုက်ပါတယ်။ Islamic State စစ်သွေးကြော်ရီဟာသူတို့လှုပ်ရှားနေတဲ့နိုင်ငံအလုံးမှာသွေးမြေကျလုပ်ရက်တွေကိုဥလိုက်တဲလိုက်ဆိုးဆိုးဝါးဝါးလှုပ်ဆောင်နေတာတွေ့ရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲတဲ့ဖြစ်တဲ့ပရမဆုံးပြောကြားတဲ့မင်ကွန်မှာ Mr. Zayrek ကထည့်သွင်းပြောကြားခဲ့တာပါ။ဒီ Islamic State စစ်သွေးကြော်အဖွဲ့ဟာ Syria ရှေ့ပိုင်းဒေသအတော်များများကိုရောအီရတ်နိုင်ငံအနောက်ပိုင်းတခွင်မှာပါနေမြေပိုင်းခြားမထားပဲအစ္စလာမ်နိုင်ငံထူထောင်ဖို့အတွက်ကြိုးစားနေတာပါဒီဖွဲ့အထမလူသစ်စုဆောင်းမှုရောလိမ်မှုဆိုင်အကြမ်းဖက်မှုတွေပါကခံရနိုင်ခြင်းရှိတဲ့ကလေးငယ်တွေနဲ့ပြင်းပြင်းထန်ထန်ကန့်သတ်မှုတွေလောက်တာခံရနိုင်တဲ့အမျိုးသမီးတွေအတွက်ကာကွယ်ပေးနိုင်အောင်ကြိုးစားဖို့အရေးတကြီးလိုအပ်နေတယ်လို့မစ္စတာဇိုင်ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပြောပါတယ်လက်ရှိမှာအချိန်မရွေးအစုလိုက်ပြုံးလိုက်တပ်ဖြတ်မှုမရင်းကျင်မှုနဲ့နှိမ့်ဆက်မှုတွေအပါအဝင် Islamic စစ်သွေးကြော်ရဲ့ကိုရီးလက်ရောက်ကြမ်းဖက်မှုတွေဟာလူနည်းစုတွေနဲ့ဘာသာရေးအဖွဲ့တွေပေါ်ကျူးလွန်နေတာဖြစ်တယ်လို့လည်းပြောပါတယ်။ဒါအပြင်ဂါဇာဒေသမှာအစ္စရေးတွေရဲ့ခုနှစ်ကြာပိတ်ဆို့ထားမှုတွေကိုအဆုံးသတ်ဖို့အတွက်ပန်ကြားလိုက်ပါတယ်။ဂါဇာနဲ့အနောက်ဘက်ကမ်းကပါလက်စတိုင်းဒေသခံတွေဖို့အင်အားသုံးဝင်ရောက်ခြေချမှုတွေမရှိတဲ့ပုံမှန်လွတ်လပ်တဲ့အနေအထားမှာရှင်းသန့်နိုင်ွင့်ရှိရမယ်လို့ဆိုပါတယ်။မစ္စတာဇိုင်းဟာကုလသမဂ္ဂဆိုင်ရာဂျော်ဒန်နိုင်ငံတာဝန်ကြီးတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအာရဗ်နယ်ပေါ်ပထမဆုံးမွတ်စလင်တအုပ်ဖြစ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးလည်းဖြစ်ပါတယ်။
ဗီယိုအမေရိကန်အတန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VO American တရရဲ့တနင်္လာနေ့ညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါ။အီရန်ဘာသာရေးအထွတ်မြတ်ခေါင်းဆောင်အရာတိုလာအလီခါမေနီအနေနဲ့ဒီနေ့ပါပဲစီးကျိတ်ကင်ဆာအောင်မြင်စွာခွဲစိတ်ခံခဲ့တယ်လို့အီရန်ဆိုရသတင်းမီဒီယာတွေကထုတ်ပြောလိုက်ပါတယ်။အီရန်ဆိုရပိုင် IRNA သတင်းအေဂျင်စီကတီဟီရန်မြို့တော်ဆိုရဆေးရုံမှာလုပ်ခဲ့တဲ့ဒီပုံမှန်ခွဲစိတ်မှုအောင်မြင်သွားပြီလို့ဒီနေ့တနင်္လာနေ့မှာထုတ်ပြောလိုက်တာပါ။အီရန်အစ္စလာမစ်နိုင်ငံထူထောင်ခဲ့တဲ့ယခင်ဘာသာရေးခေါင်းဆောင်အရာတိုလာရူဟိုလာခိုမေနီ1989မှာတည်ဆုံးပြီးခဲ့တဲ့ကအီရန်နိုင်ငံကိုဥဆောင်လာတဲ့လက်ရှိဘာသာရေးခေါင်းဆောင်အရာဒူလာဟာအခုအသက်85နှစ်ထဲရှိလာပါပြီ။အီရန်နိုင်ငံမှာအမြင့်ဆုံးဆုံးဖြတ်ခွင့်အာဏာရှိထားတဲ့ဒီအီရန်ဘာသာရေးခေါင်းဆောင်ကဒီခွဲစိတ်မှုမဝင်ခင်လေးမှာပဲသူ့ခွဲစိတ်မှုအတွက်စိတ်ပူစရာမလိုဘူး။ဒါပေမဲ့သူ့အတွက်ဆူတောင်းပေးချဖို့ကိုသတင်းမီဒီယာကိုထုတ်ပြောခဲ့ပါတယ်ခင်ဗျာ
။2011ခုနှစ်တုန်းကပါကစ္စတန်နိုင်ငံအဘော့တ်ဒက်ဘတ်မြို့မှာအော့ဆာမာဘင်လာဒင်ကိုအောင်မြင်စွာဝင်ရောက်ဆင်းနှင်းဖမ်းဆီးနိုင်မှုနဲ့ပတ်သက်တာတချို့ကိုနယူးယောက်မြို့ကစက်တင်ဘာ17ရက် 9/11 ပြလိုက်မှာပြသထားပါတယ်။ပြကန်းကိုတနင်္ဂနွေနေ့ကစဖွင့်တာပါ။ဒီမှာဝင်ရောက်ဆင်းနှင်းချိန်ကအမေရိကန်အထူးတပ်ဖွဲ့ Navy Seals တဦးဝတ်ဆင်ခဲ့တဲ့ဝတ်ဆောင်တစ်ခုကိုပြသထားတယ်လို့ဘင်လာဒင်တည်ဆုံသွားတဲ့ဝင်းတဲ့ကအုတ်ခဲအယ်ကန်ဒါခေါင်းဆောင်ကိုမနာတမ်းချေခံလိုက်ခဲ့တဲ့ CIA ထောင်လိုင်းအဖွဲ့ဝင်တဦးလှူဒန်းခဲ့တဲ့ငွေကြေးစစ်တွေပါဝင်ပါတယ်။ပြလိုက်တဲ့လှူဒန်းသူတွေနဲ့ပတ်သက်ပြီးပြလိုက်ကထူးလျော်ဝဲထားတာပါ
ဒီနေ့လုံးမဲ့ American US Open Tennis အမျိုးသား Final ပွဲစဉ်ကိုအာရှတိုက်သားတူပထမဆုံးထူးထူးခြားခြားတက်သွားနိုင်ခဲ့ပါပြီဂျပန်နိုင်ငံသား K Nishikori အနေနဲ့ US Open Tennis မှာနံပါတ်1ပြေးနေတဲ့မနစ်ကဘူဆွဲထားသူလက်ရှိချန်ပီယံ Novak Djokovic ကိုစနေနေ့ Semi-Final ပွဲမှာမထင်မှတ်ပဲအနိုင်ရကအခုလိုနောက်ဆုံး Final တက်သွားတာပါဒါအပြင်ဒီစနေနေ့ Semi-Final မှာပဲ18ချိန်မြောက်ဘူဆွဲထားမှုပြီးထိပ်တန်းကပြေးနေတဲ့ Roger Federer ကိုလည်းခရိရှားနိုင်ငံသား Marin Cilic ကမထင်မှတ်ပဲအနိုင်ရကဒီပိုလူဘက်ကိုတက်သွားခဲ့ပြန်ပါတယ်တကယ်တော့ ဒီနေ့ US Open မှာနံပါတ်10နဲ့17နောက်ပိုင်းမှာပြေးနေခဲ့တဲ့ဒီဂျပန်နိုင်ငံသားနဲ့ခရိယားနိုင်ငံသားတို့ဟာမနစ်ကဖိုင်နယ်မှာဘိုလီဗီးယားတက်ခဲ့ပြီးနံပါတ်1နဲ့2မှာထိပ်ပြေးနေတဲ့ထိပ်တန်းချန်ပီယံတွေကိုထူးထူးခြားခြားအနိုင်ရသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ဒေါခင်မျိုးတက်တူကပြောပြသွားတာပါရှင်အခုတော့ကျမတို့သတင်းလွှာတွေကိုတင်ပြမှာပါ။ American သမ္မတ Barack Obama ဟာတရုတ်နိုင်ငံကအင်ရှင်ဖြစ်ကျင်းပမဲ့ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးညီလာခံကိုလာမယ့် November လထဲမှာတွားရောက်ဖို့ရှိပါတယ်။သူ့ရဲ့ဒီခီးစင်နဲ့ပတ်သက်လို့လိုအပ်တာတွေဆွေးနွေးဆောင်ရွက်ဖို့ American အမျိုးသားလုံခြုံရေးအကြံပေး Susan Rice ကဘေကျင်းကိုရောက်ရှိနေပါတယ်။ Mike Richman သတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြမှာပါရှင်။
အိုဘားမားရဲ့ခရီးစဉ်အတွက်လိုအပ်တာတွေဆောင်ရွက်နိုင်ဖို့အမေရိကန်လုံခြုံရေးအကြံပေးဆူဇန်ရိုက်ကတရုတ်နိုင်ငံနိုင်ငံတော်ကောင်စီဝင်မစ္စတာယန်ကြည်ချီနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံခရီးစဉ်အတွင်းအိုဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံရင်ဆွေးနွေးမယ့်အကြောင်းအရာတွေကြိုတင်စီစဉ်နိုင်ဖို့အခုလိုလာရတာဖြစ်တယ်လို့သူကပြောပါရယ်။
As you know, the U.S.-China relationship is very important to the United States.And having this kind of high level and continuing dialogue
အားလုံးသိကြတဲ့အတိုင်းပါပဲအမေရိကန်တရုတ်ဆက်ဆံရေးဟာအမေရိကန်အတွက်သိက္ခာအရေးကြီးပါတယ်အမေရိကန်ပြည်ထောင်စုသာမကတရုတ်နိုင်ငံအတွက်ရောကမ္ဘာလူမှုအတိုင်းအဝိုင်းတစ်ခုလုံးရဲ့အကျိုးစီးပွားအတွက်ပါလိုအပ်တဲ့နှစ်နိုင်ငံကြားဒီလိုအဆင့်မြင့်တွေ့ဆုံဆွေးနွေးမှုကနေလေးနက်ခိုင်မာတဲ့အမေရိကန်တရုတ်ဆက်ဆံရေးကိုတည်ဆောက်နိုင်မှာပါ
မစ္စတာယန်ဖက်ကလည်းနှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးပိုပြီးလှုပ်ဆောင်နိုင်ဖို့တိုက်တွန်းလိုက်ပါတယ
်我们两个在经贸两军反恐能源
環保等。နိုင်ငံစလုံးကဆက်သွယ်ရေးစီးပွားရေးနဲ့ကုန်စည်ကူးသန်းရောင်းဝယ်ရေးအတွက်ပူးပေါင်းဆောင်ရွက်ရေးအပြင်စီရေးအကြံဖက်မှုတိုက်ဖျက်ရေးစွန့်အင်နဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ပူးပေါင်းလှုပ်ဆောင်မှုလိုပါတယ်။ရာသီဥတုပြောင်းလဲမှုအာဖဂန်နစ္စတန်နဲ့တောင်ဆူဒန်နိုင်ငံအရေးမြောက်ကိုရီးယားနဲ့အီရန်တို့ရဲ့အနုမျိုးလက်နက်ကိစ္စတွေအပြင်အရှေ့လယ်ပိုင်းကအခြေအနေတွေအတွက်ဒေသတွင်းရောနိုင်ငံတကာအရေးအတွက်ပါထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။
Miss Rice ကသူ့ရဲ့ခရီးစဉ်မပြီးဆုံးခင်တရုတ်ကကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့မနက်ဖြန်အင်္ဂါနေ့မှာတွေ့ဖို့ရှိနေပါတယ်။ APEC ထိပ်သီးညီလာခံကိုတရုတ်နိုင်ငံမြို့တော်ပီကျင်းမှာနိုဝင်ဘာလ10ရက်နဲ့17ရက်နေ့မှာကျင်းပမှာပါ။ဒီညီလာခံကိုကမ္ဘာနိုင်ငံပေါင်း27နိုင်ငံကခေါင်းဆောင်တွေတက်ရောက်ဖို့ရှိနေပါတယ်။အိန္ဒိယနဲ့မွန်ဂိုလီးယားနိုင်ငံခေါင်းဆောင်တွေကိုလည်းညီလာခံတက်ရောက်နိုင်ဖို့တရုတ်နိုင်ငံကဖိတ်ကြားထားပါတယ်။သမ္မတဩဘားမားက APEC ထိပ်သီးညီလာခံအပြီးရဲ့နောက်မြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမဲ့၉ချိန်မြောက်အရှေ့အာရှထိပ်သီးညီလာခံတက်ရောက်ဖို့မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်ရှင
်။နန်းလောင်ပါရှင်။အခုတော့ဥရောပနိုင်ငံတွေကိုရောက်ရှိနေတဲ့သမ္မတဦးသိန်းစင်ရဲ့နောက်ဆုံးသတင်းတွေကိုပြောပြမှာပါ။အနောက်ဥရောပ၃နိုင်ငံခီးစဉ်အတွင်းမှာနောက်ဆုံးနိုင်ငံဖြစ်တဲ့ Netherlands နိုင်ငံကိုသမ္မတဦးသိန်းစင်ရောက်ရှိနေခြင်းအတွင်း Netherlands နိုင်ငံရဲ့သဘာဝပတ်ဝန်းကျင်ရေအရင်းမြစ်ဆိုင်ရာစီမံကိန်းတွေကိုလေ့လာနေပါတယ်။အခုလိုဥရောပနိုင်ငံတွေနဲ့တန်တမာရေးရင်းနှီးဆက်ဆံမှုပိုပြီးတိုးမြှင့်ဆောင်ရွက်နေခြင်းအရက်သားဆိုးရလက်ထက်ပြုပြင်ပြောင်းလဲရေးဖော်ဆောင်နေမှုတွေကိုတတိနဲ့စောင့်ကြည့်ဖို့ကိုလည်း Netherlands ရောက်မြန်မာတွေက Netherlands အစိုးရကိုတိုက်တွန်းလိုက်ပါတယ်။အသေးစိတ်ကိုတော့မက်ဆုမွန်ကပြောပြမှာပါရှင်။
စက်တင်ဘာလ၁ရက်နေ့ကနေစတဲ့ဆယ်ရက်တာကြာမြင့်တဲ့အနောက်ဥရောပ၃နိုင်ငံခီးစဉ်အတွင်းမြန်မာသမ္မတဦးသိန်းစိန်ဟာအခုနယ်သာလန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။သမ္မတနဲ့အဖွဲ့ဟာစက်တင်ဘာလ၈ရက်နေ့မှာတော့နယ်သာလန်နိုင်ငံတွင်းကရေအရင်းမြစ်ဆိုင်ရာအဆင့်မြင့်နည်းပညာတွေနဲ့လှုပ်ဆောင်နေတဲ့စီမံကိန်းလုပ်ငန်းတွေကိုလိုက်လံလေ့လာနေတယ်ဆိုတာကိုနယ်သာလန်သတင်းတွေမှာလည်းဖော်ပြပါရှိတဲ့အကြောင်းနယ်သာလန်ရောက်မြန်မာတဦးဖြစ်တဲ့ကိုမိုးကျော်ကပြောပြပါဗျ
။ဒီ၈ရက်နဲ့၉ရက်နေ့မှာသူဒီမှာနေစဉ်တွင်းမှာပေါ့နော်။ကျွန်တော်ဒီနိုင်ငံရဲ့ကျွန်တော်တို့ဒီဟိုနေပေါ့ဝန်ကြီးပေါ့တော့ infrastructure နဲ့ဒီ environment ဝန်ကြီးကနေပြီးတော့သူကပါလဲဆိုတော့သူ့ကိုဒီဟိုနေမှာသွားကျွန်တော်တို့နာမည်ကြီးပေါ့နော်ဒီ Michelin barrier ပေါ့တော့ကျွန်တော်တို့အဲ့ဒီရေတကားပေါ့ကာရန်နေရမှာပေါ့ဒီဒီပုံတန်းကြောင့် line နေတက်လာလို့ရှိရင်ဟိုနေကာရန်နေအဲ့နေရာသူလိုက်ပြဖို့အစီအစဉ်ရှိတယ်ခင်ဗျာဒီနေ့နဲ့မနေ့ဖတ်မှာပေါ့နော်ဒါပေမဲ့ဒီနေ့တက်မှာဖြစ်ဖို့များတယ်ကျွန်တော်တို့ဒီဘင်းအတိုင်းဝထုတ်တဲ့ဒီဟိုနေမှာသတင်းမှာတော့သူတို့ရဲ့ဒီဟိုတွေးဆောင်မဲ့ agenda မှာတော့ထက်လာတာခေါင်းသားသူတို့ရေးသားဖော်ပြချက်ရပါတော့ကျွန်တော်တို့အဲ့ဒီ၉ရက်နေ့မှာဘီယံဝီလျံလက်ဆန်တာတွေ့ဖို့ရှိတယ်နောက်တစ်ခုကကျွန်တော်တို့ဘီယံမဒီမက်ဆီမာနဲ့ကြတော့ကျွန်တော်တို့ကမနေ့ပိုင်းမှာပေါ့နော်သူတို့နေထိုင်တဲ့ဒီဒီဝက်စတနာပေါ့နော်ဝက်စတနာဒီဆောက်ခေါ်လာမှာရှိတဲ့သူတို့ရဲ့နေအိမ်မှာတွေ့ဖို့ရှိတယ်ပေါ့နော်ဆိုတော့အဲ့ဒါရှိတယ်ပြီးတော့ဝင်းကြီးကျုံနဲ့တွေ့ဖို့ရှိတယ်ပြီးတော့တခြားဒီစီးပွားရေးရာရဲ့လက်ထောက်ပေါ့နော်လက်ထောက်ဒီဝင်းကြီးနဲ့ဟိုအဲ့ Sunibu, Siwaiki side, Sunibu Shidabono. So I love Bear Popia Davido or Jane Payado. Then I got Dika Nanga Siwaises and Munet, or Mimanga or Pupin Jolly Muribo. I guess I'll dig a Sunimapet. That you know the Macro Dana Twitter, when you join the Twitter chain diamond. Or that you know Jane Siway, the when you didn't Twitter chain Majaro, through Sunima, Conachano Pioga Rube, or a ye is my Kanga Muye.
ကျေးဇူးပါပဲမဆုမွေ ဒီပြောဆိုချက်အပေါ်မှာတော့မေကွန်ထုတ်တာရီရှိနေပါတယ်။လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ပြီးတော့သမရဖြစ်ဒုတိယအကြိမ်ဆက်ပြီးထမ်းဆောင်မှုရှိမရှိဥရောပခီးစဉ်တွင်မိခဲ့တာတွေကိုဦးသိန်းစိန်ကအဲ့ဒီလိုဖြေကြားခဲ့တာပါအပြည့်အစုံကိုတော့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်။
မြန်မာသမ္မတဦးသိန်းစိန်ကသူ့ကိုပြည်သူကလိုလားတဲ့ဆိုရင်2005မှာသမ္မတဆက်လုပ်ဖို့ရှိမရှိဆုံးဖြတ်မှာဖြစ်တယ်လို့ဥရောပခီးစဉ်အတွင်းဥရောပသတင်းမီဒီယာတွေနဲ့တွဲဆုံချိန်မှာပြန်လည်ဖြေကြားခဲ့တာဖြစ်တယ်လို့သမ္မတပြောခွင့်ရှိသူပြန်ကြားရေးဝန်ကြီးဦးရထွက်ကပြည်တွင်းထုတ်
73 ဒရင်းစာကိုပြောဆိုလိုက်တယ်လို့ဖော်ပြထားပါတယ်။အခုလိုသမ္မတဦးသိန်းစိန်ကပြည်သူ့ဆန္ဒသဘောထားအရသမ္မတဆက်လုပ်မယ်မလို့ဘူးလို့ဆုံးဖြတ်တဲ့အကြောင်းပြောဆိုမှုပုံမှာမြန်မာနိုင်ငံအင်အားစုတွေအကြအမျိုးမျိုးအမြင်ရှိနေကြပါတယ်။
ဥညာဝန်လိုပဲနောက်ထပ်မေကွန်ထုတ်တဲ့သူတူကတော့မြမအရေးလေးလာအကဲဖြတ်တူဖြစ်တဲ့ဒေါက်တာရေမျိုးသိန်းဖြစ်ပါတယ်။ပြည်သူတွေကသာဆန္ဒရှိရင်ဆက်ပြီးလုပ်မယ်လို့ပြောတဲ့သဘောကအဲ့ဒီပြည်သူတွေရဲ့ဆန္ဒရှိတယ်မရှိဘူးဆိုတော့ဘယ်လိုတိုင်းတာမလဲလို့မေကွန်ထုတ်ရှာဖြစ်တယ်။နော်။ဘာဖြစ်လို့လဲဆိုတော့သမ္မတပြည်သူကနေတိုက်ရိုက်အလက်တက်ဒါရိုက်ဆက်လက်ရှင်လုပ်ပြီးတ ဖို့ဆိုလို့ရှိရင်เนาะဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့သမရရွေးကောက်တဲ့ပုံစံကိုเนาะပြင်ဆင်ပြောင်းလဲနိုင်မှာဖြစ်မယ်เนาะဒီလူလူကနေတိုင်းရဲ့ရွေးကောက်တဲ့ပုံစံမျိုးကိုပြောင်းလဲနိုင်မှာဒါလေသမရပြောတဲ့စကားနဲ့စီလျော်မှုရှိမယ်လို့မြင်တယ်
ဒါမဲ့ရွေးကောက်ပွဲမှာပြည်ခမ်းမျိုးပါတီကမဟုတ်ဘဲလူလူကြိုက်လို့ဆိုတဲ့ခေါင်းစဉ်နဲ့သမရဦးသိန်းစိန်နဲ့လက်ရှိဝင်ကြီးများဟာနိုင်ငံရေးပါတီတစ်ခုထောက်ပြီးတော့ရွေးကောက်ပွဲဝင်လာတဲ့သဘောရှိတယ်လို့လည်းရခိုင်အမျိုးသားပါတီရဲ့ဒုတိယခေါင်းဆောင်လည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်အခုပြည်ခမ်းမျိုးပါတီအနေနဲ့ကသူ့ကိုသမနာလောင်းဒီလိုဆိုတာကတပိုင်းဖြစ်သွားပြီပေါ့နော်အဲ့တော့လူလူဆန္ဒအပေါ်မှာဆိုရင်ဒီကြားထဲမှာတိသက်ကရိယာချင်းသူပါတီတစ်ခုပဲထောက်လာနိုင်တာဟုတ်ပြီနော်လူလူကချက်လို့တနည်းအားဖြင့်သူ့ကိုဝိုင်းရနေတဲ့ဝန်ကြီးအဖွဲ့ရှိမှာပေါ့အကြံပေးအဖွဲ့ရှိမှာပေါ့ဗျာနော်
သမရနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တို့များဟာသမရအကြောင်းဖြစ်နေကြတာကိုအဲ့တော့သမရဟာသူ့ကိုဝိုင်းရနေတဲ့ဝင်ကြီးအဖွဲ့အပါဝင်တခြားပုဂ္ဂိုလ်တွေရဲ့နော်အကြံပြုချက်သူရဲ့အကြံပြုချက်ဆိုတာမျိုးနဲ့ပါတီရေးထောက်လာတာပေါ့ဒါကသူ့တက်ကလေအခုလို့သမရဦးသိန်းစင်ရဲ့ပြောဆိုချက်ဟာလာမယ့်
2025လာဖြစ်လာတိုင်းပြည်တည်ငြိမ်အေဂျင်စီကိုပဲသူ့အနေနဲ့လိုလားတယ်လို့ဆွစ်ဇာလန်နိုင်ငံမှာတုန်းကပြောဆိုခဲ့တာကိုတွေ့ရတယ်လို့လည်းသမရယုံအကြီးတန်းအရာရှိတူကဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလိုမှတ်ချက်ပေးပါတယ်ဟိုပြောတာကတိုင်းပြည်ဒီငွေအေဂျင်စီအေဂျင်ဖြစ်နေပြည်သူတွေကလည်းပြောကြတယ်ဆိုရင်ဘယ်လိုပဲတက်တက်ဆွေးကြည့်နေဆိုတော့ပြောတာကိုပြောတယ်ခန့်မှုတည်ငြိမ်ကြမ်
Mumwen Piao saw the Lutamara Piao and Shiduga to send Pioga Budolo. The Ron Sanga Yoga where P and Tun in a Siberian Long and Loka and Bidova AC Nanime, so we don't let Dinner Tema Pioga Vuare. Let's see, Ron Sanga to the Yoga where P and Tamara Pitchin Elo, and without democracy, a Puejoya Okra Dons and Sujiga Pioso Tadlu. Let's see, beyond the Naga through Ushu Mangala Tamara Pitchin Elo, when can Pioso Tarabakme?
မြန်မာနိုင်ငံဟာကမ္ဘာပေါ်ကတခြားနိုင်ငံအများပြားနဲ့ရှင်ရင်အဖက်ဖက်မှာရှင်ပြိုင်နိုင်စွမ်းအားအတော်လေးနှိမ့်ကြနေတယ်ဆိုတာကိုမကြသေးခင်ကထွက်ခဲ့တဲ့ကမ္ဘာစစ်ပွားရေးဖိုရမ်ရဲ့အစီရင်ခံစာတစ်ခုမှတွေ့ရပါတယ်။တခြားနိုင်ငံတွေနဲ့တူတင်ကိုတင်ရှင်နိုင်ဖို့နောက်ထပ်အချိန်ဘယ်လောက်ကြာကြာမျိုးဆက်ဘယ်နှဆက်စာလောက်အချိန်ယူအောင်မယ်လို့ကျမတို့ရဲ့သောတာရှင်တွေထင်
ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလိုတဲ့ဆိုရင် VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com စီအင်္ဂါနေ့ညမတိုင်ခင်ကြိုတင်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပေးပို့ထားစီကြပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လဲစာသားသို့မဟုတ်အသံဖိုင်ကိုအီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုတော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါရစေ။
နောက်ထပ်နှစ်နာရီကြာထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာစတာတွေကိုနားဆင်ရမှာပါရှင်။တနင်္လာနေ့ညနေခင်း VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရှမ်းတပ်ဖွဲ့နဲ့ပအိုတပ်ဖွဲ့ကြားအငင်းပွားနေတဲ့ရှမ်းပြည်နယ်မောက်မယ်ဒေသမှာတစ်ဖက်တပ်တွေကြားစစ်ရေးတင်းမာမှုတွေဆက်ပြီးရှိနေပြီးမြေမြုံမိုင်းအသုံးပြုနေတာကြောင့်ဒေသခံရွာသားတအူထိခိုက်ခဲ့ပါတယ်။အငင်းပွားနေတဲ့နေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့လာမယ့်သတင်းပတ်တွေအတွင်းမှာနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့လည်းပြင်ဆင်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့နေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO အကြားမှာဒီလ3ရက်နေ့မနေ့က3နာရီကျော်ကြာတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒီကနေ့အထိလဲနှစ်ဖက်တပ်တွေအကြားမှာစစ်ရေးအရတင်းမာမှုတွေရှိနေပါတယ်လက်တလောနှစ်ဖက်တပ်တွေအကြားအခြေအနေကို PNLO အဖွဲ့ကဆက်ဆံရေးယုံတာဝန်ခံဦးခွန်မင်းသိန်းကအခုလိုပြောပါတယ်
ဒီစနေရတင်းမာနေဆဲပါပဲအဲ့လိုမျိုးဖြစ်နေတော့နော်သူကလည်းသုတ်ပြီးဆိုရင်လည်းအဝေးတော့လည်းမဆုတ်လေးပါနင်းနေတာတော့ရှိနေပါလေတဲ့ဟုတ်
ပြီးခဲ့တဲ့စနေနေ့ကတော့ရှမ်းတပ်ဖွဲ့တွေစုခွာသွားချိန်မှာထုံထားခဲ့တဲ့မိုင်းကြောင့်ရွာသားတအုပ်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ
်ဒါတွေမိန်ထိတာက6ရက်နေပါခင်ဗျာဘယ်နာမှာဖြစ်တယ်လဲဆိုလို့ရှိရင်မောင်မေမျိုးနဲ့တုံပုံးပြီးပါမှာခင်ဗျာတုံပုံးပြီးပါဘယ်သူကြီးနေတာပေါ့နော်ရသူကမိသားစုလိုက်ကြခင်းနေကြတာတော့သူကဖေရရင်ဆုံးဖေဆုံးသွားတယ်သူဖေတရားပဲတယ်လက်သူမိသားစုသူသားရတော့မထီပါဘူးခင်ဗျာသူမိုင်းလဲဆိုလို့ရှိရင်သူကလည်းကျွန်တော်ကလာပြီးတော့ပြည်တယ်သူတို့ဆုတ်ခွာလာတဲ့အချိန်မှာကျွန်တော်တို့ချက်ချင်းမလိုက်တော့ဆိုပြီးတော့ NDC NDC မှာစီလေရေပေါ်သူတို့တချို့မိုင်းတော်လာတယ်လို့ပြောတာပဲသူတို့ဆုတ်ခွာတဲ့လမ်းကြောင်းပါပေါ့နော်
ထိကိတ်တရရတဲ့ရွာသားဟာတောင်ကြီးဆေးုံမှာဆေးကုသမှုခံယူနေပြီးအသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေမရှိဘူးလို့ပြောပါတယ်။ဒီလ3ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာဒေသခံကြေးရွာသူအမျိုးသမီး2ယောက်နဲ့ PNLO ကရဲဘော်2ယောက်တေဆုံးခဲ့တယ်လို့ရွာသား2ယောက်နဲ့ PNLO အရာရှိ2ယောက်လည်းဒဏ်ရာရခဲ့တယ်လို့ဦးခွန်မင်းသိန်းကပြောပါတယ်။ ဒီလိုထိခိုက်သေးဆုံးတဲ့ဆိုတာကိုတိကျအတည်ပြုချက်မရသေးပါဘူး။မိုင်းထောင်ထားတဲ့ဆိုတဲ့အပေါ်မှာတော့ RCSS SSA တောင်ပိုင်းရဲ့ငင်းချမ်းရေးဆွေးနွေးရေးကော်မတီအတွင်းမှဒုဗိုလ်မှူးကြီးဆိုင်းငင်းကအခုလိုပြောပါတယ်။
ဒီနေမြေတွေကဒီမှာလူစုတွေလည်းတွားလာတယ်ဆိုတဲ့နေမြေဆိုကျွန်တော်တို့ဖက်ကလည်းအဲ့လိုမိုင်းထောင်တာမျိုးတော့မရှိပါဘူး။အဲ့လိုလုပ်လည်းမရှိပါဘူး။လုပ်လည်းမလုပ်ခဲ့ပါဘူးအဲ့ဒီကြတော့။ဒါလည်းဒီကြားလေးကနေပြီးတော့နားလည်းမလူမှုလွယ်တဲ့ဟာတွေပဲထင်တယ်။ကျွန်တော်တို့ကအဲ့လိုမျိုးလုပ်တာမရှိပါဘူး
။နေမြေအငင်းပွားတာနဲ့ပတ်သက်ပြီး PNLO အဖွဲ့ဥက္ကဋ္ဌက RCSS SSA တောင်ပိုင်းကိုဒီလ၄ရက်နေ့ကစာပေးပို့ထားပါတယ်။လာမဲအပတ်အတွင်းလောက်မှာတော့နှစ်ဖက်ခေါင်းဆောင်တွေတွဲဆုံဆွေးနွေးနိုင်ပွဲရှိတယ်လို့လည်းဒုဗိုလ်မှူးကြီးဆိုင်းငင်းကပြောပါတယ်
။စာပို့တာဒီမှာဒီကိစ္စကိုကျွန်တော်တို့တွဲဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှင်းကြအောင်ဆက်တော့ပါ။ဟုတ်တယ်ကျွန်တော်တို့ကငကိုကရက်ဒီကိစ္စကိုတွဲဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှင်းမယ်ဆိုထားတော့ကျွန်တော်တို့ပဲတွဲဖို့အင်းပါပဲ။ကျွန်တော်တို့ကတော့ဒီမှာတို့ဆောင်နေတဲ့တဘောရှိတယ်။ကျွန်တော်ရှင်းတဲ့ဒီတပတ်နဲ့ပတ်တင်တော့ပါပဲ။
လက်ရှိငင်းပွားနေတဲ့မောင်းမယ်မြို့နယ်ဂရုကြီးဒေသဟာ PNLO က2012ခုနှစ်မှာအပြစ်ခတ်ရက်စဲပြီးတဲ့နောက်အစိုးရကသတ်မှတ်ပေးထားတဲ့နေရာဖြစ်ပါတယ်။ဒီဒေသဟာအရင်ကပအိုးနီခေါ်ရှမ်းပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရလာလာဖရဲ့လှုပ်ရှားနယ်မြေဖြစ်ပါတယ်။ရလာလာဖဟာ1994ခုနှစ်မှာအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ပြီး2008ခုနှစ်မှာအဖွဲ့ရင်းအကွဲပြဲတွေဖြစ်ပြီးတဲ့နောက် RCSS SSA တောင်ပိုင်းကမောက်မယ်ဒေသကိုသူတို့ထိန်းချုပ်နယ်မြေဖြစ်စိုးမိုးခဲ့တာဖြစ်ပါတယ
်။ VOA သတင်းတောက်ကိုမိုးစောပါရှင်။မကြာခင်မြန်မာစံတော်ချိန်ည9နာရီမှာထုတ်လွှင့်မဲ့ VOA ရုပ်မြင်သံကြားစီစဉ်ကိုကြည့်ရှုကြဖို့လဲဖိတ်ခေါ်ပါရစီရှင်။အခုတော့သတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါရှင
်။ယူကရိန်းရာရှိသူကယူကရိန်းနဲ့ရုရှားလူလာတဲ့ခွဲထွေသမားတွေအကြအပြစ်ခတ်ရေးဆေးကိုနိုင်ငံရှိပိုင်းနေရာများစွာမှာဆက်ထိန်ထားနိုင်ပေမဲ့အပြစ်ခတ်ရေးဆေးပြန်ပြတ်သွားမှာစိုးရိမ်နေရတယ်လို့ဒီနေ့ထုတ်ပြောလိုက်ပါရယ်။အနောက်အာဖရိကမှာဖြစ်ပွားလာတဲ့အီဘိုလာပြဿနာတွေနိုင်ငံတကာကဝိုင်းပြီးတုံ့ပြန်ကြဖို့လိုနေပြီလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဒီရောဂါကိုတကယ်ကမပြတ်နှံ့အောင်လုပ်နိုင်ရတဲ့အနောက်အာဖရိကဒေသတွေမှာကျန်းမာရေးအခြေခံအဆောက်အအုံကောင်းကောင်းမရှိတာကြောင့်ဒီရောဂါပြန့်ပွားခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။ဗြိတိန်ပြည်မကြီးအဲလစ်ဘတ်ရဲ့မြေမင်းသားဝီလျံနဲ့သူ့ရဲ့ဇနီးကိတ်တို့ဒုတိယရင်သွင်းငယ်ရတော့မယ်လို့ဒီနေ့တော်ဝင်မိသားစုကကြေညာလိုက်ပါတယ်။ပထမဆုံးသားလေးကိုပြီးခဲ့တဲ့ဇူလိုင်လမှာမွေးဖွားခဲ့တာဖြစ်ပြီးသားကြီးကိုမင်းသားလေး George လို့နာမည်ပေးထားပါတယ်။တရုတ်နိုင်ငံကိုရောက်နေတဲ့ American အမျိုးသားလုံခြုံရေးချန်ပေးကသူ့ရဲ့သုံးရတာခီးစဉ်အစဒီနေ့တနင်္လာနေ့မှာပဲတရုတ်ဆိုရအကြီးတန်းတန်တမန်တူဖြစ်တဲ့ Yang Ji Chi နဲ့တွေ့ဆုံခဲ့ပြီးနိုဝင်ဘာလထဲမှာ American သမ္မတ Obama တရုတ်နိုင်ငံလာမဲ့ခီးစဉ်အတွက်ကြိုတင်ပြင်ဆင်ခဲ့ပါတယ်။ Islamic State စစ်သွေးကြွတွေပြစ်မှတ်ထားတိုက်ခိုက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုအကာအကွယ်ပေးချဖို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာအကြီးအကဲတဲ့ Sayyid Red Al Hussein ကပန်ချလိုက်ပါတယ် Islamic State စစ်သွေးကြတွေဟာသူတို့လူချနေတဲ့နိုင်ငံအားလုံးမှာသွေးမြေချလူရက်တွေကိုဥလိုက်သေးလိုက်စူးစူးဝါးလုဆောင်နေတာတွေ့ရတယ်လို့ကုလသမဂ္ဂလူခွင့်ရဆိုင်ရာအကြီးအကဲတစ်ဖြစ်ပထမဆုံးပြောကြားတဲ့မိကုန်းနဲ့မှာ Mr. Siak ကထုတ်ပြောခဲ့တာဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုဝင်းမင်းကပြောပြခဲ့တာပါရှင်ကျမတို့ VOA American အသံညနေပိုင်းမြန်မာဘာသာစီစဉ်တို့ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1953ညလိုင်းဒိုမီတာ19 kHz 1555လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကတော့နန်းလောင်ပါအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်နောက်ထပ်2နာရီကြာမြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာထုတ်လွှင့်မယ် VOA မြန်မာပိုင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA ကိုနားဆင်နေနိုင်ငံတကာက VOA သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.